2029ခုနှစ်ဆေးပညာဆိုင်ရာနိုဘယ်ဆုကိုဆွေဒင်လူမျိုးဒေါက်တာဆွမ်တပေးပိုကိုချီးမြှင့်လိုက်ပါတယ်။ဒီနှစ်နိုဘယ်ဆုတွေကိုကြေညာမှာဒါဟာပထမဆုံးကြေညာတဲ့ဆုဖြစ်ပါတယ်။ဒေါက်တာပေးပိုဟာရှေးခေတ်လူရဲ့ဗီဇရုပ်တွေကိုလေ့လာဖော်ထုတ်တဲ့ပညာကိုစတင်ခဲ့သူဖြစ်ပါတယ်။ဂျာမနီနိုင်ငံလက်ပစ်မြို့မှာရှိတဲ့လူသားတစ်ဖြစ်ဖြစ်ဖြစ်ပေါ်ထုတ်တဲ့ပုံမနုဿဗေဒပညာလေ့လာရေးဌာနရဲ့ညွှန်ကြားရေးမှုအဖြစ်တာဝန်ထမ်းဆောင်နေပါတယ်။သူဟာအီဂျစ်ကမာမီတွေရဲ့ဗီဇရုပ်တွေကိုလေ့လာခဲ့တယ်လို့လူမျိုးနွယ်နဲ့အမျိုးဆက်နေတယ်လို့ယူဆကြတဲ့နီယန်ဒါသားရဲ့မျိုးရိုးဗီဇရုပ်တွေကိုလေ့လာခဲ့တဲ့ပညာရှင်လည်းဖြစ်ပါတယ်။ဒါ့အပြင်ထပ်မံတွေ့ရှိခဲ့တဲ့ဒန်နီဆိုဗာလူမျိုးနွယ်တရရဲ့မျိုးဗီဇကိုပါလေ့လာခဲ့ပါတယ်။လက်ရှိခေတ်သစ်လူသားကိုသိပ္ပံပညာအခေါ်အဖြစ် Homo sapiens ဆိုခေါ်ပါတယ်။နီယန်ဒါသားနဲ့ဒန်နီဆိုဗာတို့ရဲ့ gene ခေါ်ဗီဇရုပ်တွေကခေတ်သစ်လူသား Homo sapiens ကူးပြောင်းလာတာကိုသူကဖော်ထုတ်တွေ့ရှိခဲ့တဲ့အတွက်အခုလို Nobel ဆုရရှိခဲ့တာဖြစ်ပါတယ်။